ဆက်လီနေမြုပ်မှုကြောင့်ရိုဟင်ဂျာတေဆုံးတဲ့ဒီရိုဟင်ဂျာဒုက္ခသည်ရုပ်အလောင်းပေါင်းဟာ14လောင်းရှိနေပြီးဒီအလောင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီကော့ခ်ဘဇာမြို့အနီးဦးချကန်းချေနားမှာတွေ့ရှိထားကြောင်း
VOA ဘင်္ဂလားဌာနသတင်းတောက်ကသတင်းပေးပို့ထားပါတယ်မြန်မာပိုင်း VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်မှာတော့အဲ့ဒီရုပ်အလောင်းတွေထဲမှာကလေးအများစုပါဝင်နေတယ်လို့ဆိုပါတယ်ရှင်စက်ပြီးနားဆင်ပါမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကစလို့နေ့ကြာဆောင်ကျင်းစခန်းနေဝင်ရောက်တိုက်ခိုက်ခံရပြီးနောက်ဆက်တွဲဖြစ်ဟိန္ဒူဘာသာဝင်တွေဗုဒ္ဓဘာသာ
ကစက်တင်ဘာလ28ရက်နေ့ကပြောဆိုလိုက်ပါတယ်ပฏิပခဖြစ်နေတဲ့တလနီးပါးအတွင်းမှာပဲခေတိမ်းမောက်မှုတွေကမကြာခဏဖြစ်ခဲ့ပြီးနှိစီးပြေဒုက္ခတွေတွေဆုံးမှုတွေလည်းရှိနေတာပါစက်တင်ဘာလ28ရက်နေ့မှာလည်းနှိတိမ်းမောက်မှုတွေရှိခဲ့တယ်လို့28ရက်နေ့မှာလည်းနှိတိမ်းမောက်မှုတွေရှိခဲ့ကြအောင်လက်ရှိမှာတော့နှိစီးပြေထွက်ပြေးလာသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာမစ်ရိုဟင်ဂျာအဆိုစီယေးရှင်းထိုင်းလန်BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်သူကအခုလိုပြောပါတယ်
။အခုဒီလိုလာတဲ့လူအခုလာတဲ့လူတွေကဒီလိုမျိုးရွာတဲ့အဖြစ်မဆက်ရဘူး။သူအလုံးစီးဆိုတော့ကျွန်တော်လည်းဒီပြည်ပေါ်ရမြရတယ်။ခလေးသူတို့ကရွာတဲ့လူတွေအဖြစ်မဆက်ရဘူး။အလုံးမလိုရဘူး။ဈေးဆိုင်ကမဝရဘူး။ပြည်လို့မြေကြီးမရှိဘူး။ဝယ်လို့မရဘူး။အဲ့လိုဖိတ်ဆို့တော့လူကကြောင်းလန်းပြီးတော့အစားဆုံးစရာရေးကြည့်ရမှရေး။အဲ့တော့အဲ့လိုဖြစ်ချင်းလာတဲ့လူတွေမြရတယ်။
ရခိုင်ပြည်နယ်အတွင်းအကြက်ဖက်တက်ဖြက်ခံရမှုတွေဖြစ်ပွားပြီးမှဒေသတွင်းမှာမနေရဲကြတော့ဘဲတိတ်ဆောင်လာကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ကထပ်ပြေးတိတ်ဆောင်ခဲ့ကြသလိုမွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးတိတ်ဆောင်ကြတာများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေ့စဉ်ထပ်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေဟာနေ့စဉ်လိုလိုဆက်လီတွေနဲ့ထပ်ပြေးတိတ်ဆောင်နေကြတာကြောင့်စက်တင်ဘာလကုန်ပိုင်းအထိဆိုရင်ရင်နှစ်သိမ့်ဆုံးသူဒုက္ခသည်တွေရဲ့အနောင်ပေါင်းတရာကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးဖြစ်တယ်လို့ပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်